ในยุคเดือนจีนตองชาวตองสูบุราเจ้าจีนตาลีอุติสมีช่วยทายาสิเกวาร์เลยลูติสมูรีสิเกเดช่วยบุจีนตองอาคุโรชินีตินยินนีบีลูตองชิดูเรียกเปียวาร์เลยทำไรตัดยาจีนเมียวลุงยิงชันตาเวนจีนยาบีนอตเรียงอาซาลูคุโรสูบุมูรีสัตย์พิลากีราบาที่เจ้าเนปเดลูวิเวเดนอคูเทอองคันตัดยินเปียวาร์เลย
มันนี่ก็สกายตันเกลีมอลัยจีนตองเนี่ยพันจีนตองมาสูบุมูพิบี ทีนี้มาเราไม่จีน่าปฏิทินแต่เอาไว้ช่วยบุรุษมาทางสุบุมุรีพิบบอกเกี่ยวกับเรื่องชีวิตจีนของเราไม่เนี่ยกระไรก็สุบุมุรีพิบอันนั้นเป็นการตั้งเนี่ยพิลูจีน่าเลี้ยวติดส่งเกี่ยวกับจีน่าชุดแทนยาสีเกล้าเลยพิบอกเลยถึงเรื่องชีวิตทางสุบุมุกูสกายนั้นวันนี้จะดาวน์ทันยังไงกูได้ลายเอาเกี่ยวกับจีน่าหรือทางสุราลีกูเต็มไปด้วยความรู้มีเรื่องอะไรมีเมียมุกูพิจารณาเกี่ยวกับเรื่องทางสุราลีกูสุราลีกูมีความทันดีมากกว่าเหรอทางเราดูดีมีมาเกลี จะไม่รู้ว่าพ่อควรจะกู้หรือเปล่านะจะกู้แล้วดูที่มีมาเกลี่ยเราต้องเสียใจที่กู้ยืมมาดูข้าพเจ้าทำไม่ได้ไม่รู้เบี้ยวว่ารู้กันไม่รู้กันเนี่ยตัวยืมแต่กูเปล่าไปยืมกับกูเราดีรู้ว่าบ้าตัวนี้ไอ้ยืมจะก้าลาตาพิจารณาอยู่นี่จะอะไรเนี่ยลูกแก่ที่มันสูงแต่เมื่อตัวเปล่าไปดูที่ไหนจะที่มีมาบ้าแล้วเปล่าว่าจะเรียนมีชีวะอู้จะที่มีที่จะเกิดเชื่อในที่มาบ้ามาแต่อาจารย์มีชีวะอู้เปล่าเลยอ่ะกูจะอะไรกูต้องเรียนอะไรบ
အခုတစ်ခေါက်စုပူမှုမှာအာဏာပိုင်တွေဘက်ကပြစ်ကတ်ထိန်းသိမ်းခဲ့လို့တည်ဆုံးခဲ့တာတွေရှိခဲ့တာဖြစ်ပါတယ်။ဒီကနေ့ရွှေဘိုကျင်းတော်ဖြစ်စဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံလူမှုကယ်ဆယ်ရေးအသင်းရွှေဘိုမြို့ဥက္ကဋ္ဌဦးမျိုးမြင့်ကအခုလိုပြောပါတယ်။
တာဝန်ရှိသူတွေကိုပြန်လည်ပြီးတော့ခုခံတဲ့အတွက်ဥတီပိုင်နဲ့ရိုက်ဓာတ်တွေရောနဲ့ခဲတွေပိုင်နဲ့ပြစ်တဲ့အတွက်အသင်းတို့ကဝင်စည်းမလို့ဖြစ်တဲ့အတွက်လက်မြေပြည့်ရတဲ့အချိန်မှာထိတာပဲရှိတာပါ။ကျန်တာမရှိပါဘူးမနေ့ကကျွန်တော်3000កောက်ပါတယ်ဗျာညတော့3000နဲ့ဟိုနေ့ကတာမန်တန်ရတူပါဗျာမနေ့ကတော့ဓာတ်ပေါ်ကြီးတစ်ခုနဲ့ပြည်နယ်တန်ရတယောက်နဲ့တာမန်တန်ရတယောက်ပါဗျာအခုလေအဝင်းရုပ်ကိုယ်တိုင်ရှင်းတာကိုလက်မခံတာပါအကျဉ်းသားတွေကမင်းတို့ဖြစ်ချင်းတော့တင်ပြပြီဆိုတော့လက်မခံတာပါအစ်စ်တက်ကတော့အထဲမွန်လုံညုံရေးအရာပဲဒီမှာအကုန်လုံးသူတို့တက်ဆိုင်ရဒေသအနာပိုင်းနဲ့အကုန်လုံးသူတို့လုံညုံရေးရစောင့်ကြည့်နေတာရှိတာပါအထဲတော့မဝင်ပါဘူးအကုန်ငြိမ်သွားပါကြီးအကုန်ငြိမ်သွားပြီအဲသူတို့တောင်းဆိုတာကမနက်ကဟိုဟာဝင်းကျုံနဲ့သူတို့ညှိနှိုင်းတယ်သူတို့တင်ပြကြတယ်အေးဝင်းကျုံကလည်းမင်းတို့တင်ပြကြတော့ငါဆက်ပြီးတင်ပြပေးမယ်ငါတူလည်းမပြီးဘူးအကုန်လုံးမင်းတို့တင်ပြပေးငါတို့စီစဉ်လိုအပ်တာကိုကူညီဆောင်ရွက်ပေးမယ်လို့ပြောတာအဲ့ပြောတာကိုသူတို့ကလက်မခံကြတာအထဲမှာအဆောင်တွေဖြတ်တော်တွေဖြတ်ရိုက်ချိုးပုံလျှောက်လုပ်ကြတာအင်အားသုံးကြောင်ထိမ့်နေရတဲ့ပုံပါပဲဗျဒါကမထိမ့်နိုင်လို့ရှိရင်ဒီတက်ဒီဆိုးမဲ့အခြေအနေတွေဖြစ်ကုန်ပါလေ
အကျဉ်းသားတွေဟာလူငင်းချမ်းသာခွင့်ဒန်းလူခွင့်ရရှိဖို့နဲ့အစိုးရအဖွဲ့မြန်မာနိုင်ငံလူခွင့်ကော်မရှင်သတင်းမီဒီယာတွေနဲ့တွေ့ဆုံမှုအဓိကထားတောင်းဆိုနေရလဲဖြစ်ပါတယ်အခုလိုနှစ်ရက်အတွင်း1006ခုစုပမှုဖြစ်ပေါ်တာဟာအကျဉ်းသားတွေကိုလွှတ်ပေးရမှာပွင့်လင်းမြင့်တောင်းမှုမရှိရကြောင်းလို့သုံးသက်တာကနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကကိုပူကြည်ပါ
အဓိကကြောင်းရင်းကသူတို့လွတ်မြောက်ရေးအတွက်ဆိုလို့ပြောတယ်ဆိုရဲဆိုရဲကံမှာဒီအကျဉ်းသားတွေကိုလွှတ်ပေးတဲ့အခါမှာစီစဉ်မှုပုံစံကရှင်းလင်းဖွင့်လင်းမြင်တာမျိုးမရှိဘူး။ဘယ်လိုစီစစ်တာလဲဘယ်သူတွေကစီစစ်တာလဲဘယ်လိုအကျဉ်းသားမျိုးကိုမှရွေးပြီးလွှတ်တာလဲဆိုတဲ့ဒီဖွင့်လင်းမြင်တာမျိုးမရှိတဲ့အပိုင်းကိုတော့ပြောတွေ့ရတယ်။ဆိုရဲကံကျတော့အစိုးရကစီစစ်ရေးလုပ်မယ်ဆိုလို့ရှိရင်ဖြစ်နိုင်တယ်ဗျ။အကျဉ်းသားစီစစ်ရေးကော်မတီလိုမျိုးဖွဲ့ပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့ဒီလိုပုံကြီးဖွင့်လင်းမြင်တဲ့ဟာကိုဖွင့်လင်းမြင်တာတွေဖြစ်စီမျိုးကိုကျွန်တော်တို့ရနိုင်တယ်။အဲ့လိုပြောဆိုလို့ရှိရင်အကျဉ်းသားတွေကလည်းသူတို့မလွတ်ရင်မလွတ်ရတဲ့အကြောင်းကိုလည်းသိချသိအောင်။ဆိုတော့ဒီလိုဖြစ်အောင်တော့ကျွန်တော်တို့ဟိုစီစဉ်ရမယ်။နောက်တစ်ခုကအခုဒီအကျဉ်းသားတွေဆန္ဒပြမှုကိုဖြိုခွဲတဲ့အခါမှာလူအကျဉ်းသားတွေတည်ဆုံတဲ့အဆင့်ကြီးဖြစ်လာတယ်။ဒါကကောင်းတဲ့အလားလာတော့မဟုတ်ဘူး။ပြီးတဲ့အခါကျတော့ပြည်သူလူထုရဲ့စိုးရိမ်မှုကလည်းပုံပြင်းတက်လာတယ်။ဒါတွေကကောင်းတဲ့အလားလာတွေမဟုတ်ဘူး။
နိုင်ငံတော်သမ္မတကဧပြီလ16ရက်ကနေမေလ9ရက်နေ့ထိလူငင်းချမ်းသာဝင်တုံ့ပြန်ပေးပြီးမြန်မာနိုင်ငံအနှံ့ပြားမှာရှိတဲ့ထောင်တွေထဲမှာအကျဉ်းသား2300ကျော်ကိုပြန်လည်လွှတ်ပေးခဲ့တာလည်းဖြစ်ပါတယ်။အခုနောက်ဆုံးကြိမ်လွှတ်ပေးတဲ့လူငင်းချမ်းသာဝင်မှာအခုစုပူနေတဲ့ထောင်တွေကအကျဉ်းသားတွေမပါဝင်တာကြောင့်စုပူမှုတွေဖြစ်နေတာလည်းဖြစ်ပါတယ်။လက်ရှိအချိန်မှာမန္တလေးဥပ္ပိုလ်ထောင်နဲ့ပဲခူးထောင်တို့မှာထောင်စုပူမှုတွေဖြစ်ပေါ်လာမှာစိုးရိမ်တဲ့အတွက်လုံခြုံရေးချထားရပါတယ်မြန်မာနိုင်ငံမှာအကျဉ်းထောင်နဲ့အလို့စကန်ပေါင်း93ခုရှိပြီးအကျဉ်းသား9000ကျော်ရှိနေပါတယ်ခင်ဗျာ